လက်ရှိ COVID-19 ရဲ့ရိုက်ခတ်မှုကြောင့်မြို့နယ်တွေရက်ကွက်တွေအတွင်းမှာဖွင့်လှစ်ထားတဲ့ပုတ်ကလီကပြင်ပစည်းကမ်းတွေမှာစစ်ကူတဖို့အခက်အခဲတွေနဲ့ကြုံနေရတာနဲ့ပတ်သက်ပြီးတင်ပြပေးချင်ပါတယ်။ COVID-19 ရောဂါပိုးရှိသူတွေနဲ့ထိတွေ့ခဲ့လို့ပုတ်ကလီကစည်းကမ်းကဆရာဝန်အချို့ကိုတီးခြားစောင့်ကြည့်နေရတဲ့အခြေအနေတွေဖြစ်ပြီးတဲ့နောက်စည်းကမ်းငယ်တော်တော်များများစိုးရိမ်မှုတွေရှိလာပြီးပိတ်လိုက်ကြတာတွေရှိခဲ့ပါတယ်။ဒါကြောင့်တာမန်နေမကောင်းတာမျိုးနဲ့တခြားယောဂသည်တွေအတွက်ဆရာဝန်တွေနဲ့တွေ့ဆုံဖို့အခက်အခဲတွေတွေ့နေရတာပါဒီအချိန်ဒီမှာမြန်မာနိုင်ငံဆရာဝန်အသင်းကတော့ကိုယ်ပိုင်စည်းကမ်းတွေလိုက်နာဆောင်ရွက်ဖို့ညွှန်ကြားချက်တွေထုတ်ပြန်ခဲ့ပါတယ်အဓိကကတော့ဆရာဝန်တွေကုကူကူကာကွယ်ရေးအပြင်စည်းကမ်းကနေတခြားလူနာတွေကိုပါယောဂပိုးမကူဆက်နိုင်အောင်ပါမြို့နေရက်ကွက်တွေမှာရှိနေတဲ့အထွေထွေယောဂကူစည်းကမ်းတွေမှာအဖျားရှိသူတွေကိုတီးတန့်ကုသပေးနိုင်ဖို့အခက်အခဲတွေရှိနေပြီးအခုလိုအချိန်ဒီဟာအထွေထွေယောဂကုတာရေးဆရာဝန်တွေအတွက်စိန်ခေါ်မှုတရက်ဖြစ်နေတယ်လို့အထွေထွေယောဂါကူဆရာဝန်တဦးဖြစ်တဲ့ဒေါက်တာမြင့်ဦးကပြောပါရစေ
။အခုကိုဗစ်ကာလမှာကျွန်တော်တို့ဒီဆရာဝန်တွေသိနေတာကနာစီးမှချောင်းဆိုးမှဖျားမှမဟုတ်ဘဲနဲ့ဗာလက္ခဏာမှမပြဘဲနဲ့လူတွေမှာဒီလိုယောဂါတွေတွေရှိနေတာပေါ့နော်။ဒီအခါကျတော့ကျွန်တော်ဆရာဝန်တော်တော်များများကဟိုနေပုပ်ကလေးကဆေးကန်းဆရာဝန်လေးတွေကနိုင်ငံတကာလို့အစိုးရထောက်ပံ့ထားတာမဟုတ်ဘူးကိုယ့်ဟာကိုယ်ချင်းညှိထားတာအဲ့တော့သူ့စည်းကမ်းမှာလာပြီးတော့သူနာကကိုယ်ကူးသွားမှာတခုကိုယ်ကူးသွားလို့ရှိရင်ကိုကကွာရန်တင်းဖြစ်ခံလိုက်ရမှာတခုအဲ့လိုတွေစိတ်ပူပြီးတော့ဆရာဝန်တွေတော်တော်များများကစည်းကမ်းပိတ်ပယ်ရတယ်ပုံကြည့်အနေအထားအတိုင်းမှာပုဂ္ဂလိကဆရာဝန်တွေကိုအစိုးရရဲ့အဲကုနာဝန်တန်းတွေလိုမျိုးပေါ့နော်ပူပေါင်းတဲ့အဖွဲ့တွေတစ်ဖွဲ့သုံးဖို့ပူပေါင်းတဲ့စနစ်လေးတစ်ခုနဲ့သူတို့ကအသိမှတ်ပြီးပြီးတော့သူတို့ဘယ်လိုသိမ်းသိမ်းဘယ်လိုလုပ်ရမလဲဆိုတာမျိုးလေးကိုအစိုးရဖန်တီးပေးတော့အကောင်းဆုံးလို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ကိုဗစ် -19 ပိုးတွေ့လူနာကိုကုသပေးပြီလို့ဆရာဝန်ကိုယ်တိုင်14ရက်တာစောင့်ကြည့်မှုခံယူရတာစည်းကမ်းပိတ်ခံရတာတွေရှိတာကြောင့်အထွေထွေယောဂါကုသရေးဆရာဝန်တွေဟာစည်းကမ်းထိုင်ဖို့ကြောက်ရွံ့တာတွေရှိလာတယ်လို့ဒေါက်တာမြင့်ဦးကပြောပါရယ်ဒီလိုစည်းကမ်းတွေအတွက်ကျမရေးဝန်ကြီးဌာနအနေနဲ့အကူအညီတွေပေးဖို့လိုအပ်တယ်လို့လည်းသူကပြောပါရယ်အဲ့
တော့ GB တွေကိုအစိုးရကအစိုးရဝန်ထမ်းဆရာဝန်တွေလိုပဲသဘောထားပြီးတော့ရှိရနေပြီးတော့ကျွန်တော်တို့တိုက်စစ်တက်မှုတွေပေါ့နော်အဲ့ဒီလူတွေပဲကိုလိုအပ်တဲ့စည်းကမ်းတွေတော့အလူခံနေပါ GB တက်ပြုံးနေလိုက်စုပြကျွန်တော်အလူခံနေ PP ရမယ်ပေါ့တို့တို့ PP မဟုတ်တော့ level 2ပေါ့တို့မရှိရင်ပြော N95 ရမယ်ပေါ့အဲ့လိုမျိုးတွေလုတ်ပေးရင်တော့ခြေကနေပြန်ဖွင့်လာလိမ့်မယ်လို့ယူဆတယ်အဲ့တော့အစိုးရကဒါတွေကို volunteer တွေကိုအသုံးချမယ်ဆိုတော့အနေထားမှာဘာမှကျွန်တော်တို့အကြောင်းမပြန်သေးဘူးအဲ့တော့ချက်စေးုံထောက်ကူပြီး GB ပြပုတ်ကလေးရောက်နေတဲ့ဆရာဝန်တွေကပြောတယ်ကျွန်တော်ပြောတာမြို့နယ်တိုင်းမြို့နယ်တိုင်းမှာ GB ရှိတယ်ဒီလူတွေကိုမြို့နယ်တွေထောက်ကူထူတဲ့ community မှာဘလို့ပူဦးလေးဆိုတာတောင်းခွဲဝေပေးမလဲ။ကျမကြီးပညာပေးခိုင်းလို့ပေးမလား။ဆိုတော့အပြင်ပမှာသွေးချေသွေးပေါင်ချိန်နေဆိုပြီးမို့ဒီနေ့ဒီအစိုးရဘက်ကဒီ task force တခုကိုမဖွဲ့စည်းသေးဘူး။ဒီလိုများအလိုဖွဲ့စည်းလိုက်ရင်ဒီဆက်ကပိတ်ထားတဲ့ GDP အောင်လည်းဝမ်းသာမယ်။သူတို့တို့လည်းထောက်ကူပေးမယ်
။လက်ရှိမြန်မာနိုင်ငံမှာကိုဗစ်ကူးစက်ခံရတဲ့ကျန်းမာရေးဝန်ထမ်း10ဦးရှိနေပြီးအသွားအလာစောင့်ကြည့်ကန့်သက်ခံရတဲ့ကျန်းမာရေးဝန်ထမ်းအယောက်100ကျော်ရှိတယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနဘက်ကထုတ်ပြန်ထားပါတယ်။ဒီထဲမှာပြင်ပစည်းကမ်းထိုင်တဲ့ဆရာဝန်တွေလည်းပါဝင်ပါတယ်။ COVID-19 ကူးစက်ခံရတဲ့ဝေဒနာCOVID-19 ကူးစက်ခံရတဲ့ဝေဒနာတွေကိုစိတ်ကူတာပေးမိတဲ့အတွက်အသွားလာစောင့်ကြည့်ခံရသူအထွေထွေယောဂကူဆရာဝန်ဒေါက်တာဇေတူအောင်ကတော့လက်ရှိအထွေထွေယောဂကူဆရာဝန်တွေကြုံနေရတဲ့အခက်အခဲနဲ့ပြင်ပစည်းကမ်းတွေရင်ဆိုင်နေရတဲ့အခက်အခဲကိုခုလိုပြောပြလာခဲ့ပါတယ်
။ကာလကာလပြီးဆိုရင်တော့ဒီလိုပုံစံနဲ့ဈေးကူမယ်ဆိုတော့အခက်အခဲတော်တော်လေးတော့နည်းသွားမှာလို့ယူဆပါတယ်ကြ။မရှိဘူးတော့ဆိုတော့ဟိုရှိရောရှိနိုင်တယ်။ဘာဖြစ်လို့ဆိုတော့ဥမာကျွန်တော်အခုနောက်သလားနှစ်နာရီဆိုရင်ကျွန်တော်မိုးရင်းရောက်ပြီကြ။မိုးရင်းရောက်ပြီဆိုရင်မိုးရင်းကြောင့်ကြားတဲ့လူတွေနဲ့အဲ့ဒီပေါ့နော်ကိုဗစ်ကြောင့်ဖြားနေတဲ့အကုန်ရောလာနိုင်တယ်။အဲ့လိုမျိုးကြာရင်ကျွန်တော် GB နဲ့ဒီပေါ့နော်ဖြားနေတာအကုန်လုံးကိုဗစ်ကိုလွှတ်မယ်ဆိုရင်လည်းကျွန်တော်ဒီကနေ့မှာပေါ့နော်ဒီလာကူရတဲ့ပမာဏလည်းနေရောနိုင်တာပေါ့နော်။အဲ market တက်ပြီးတော့လိုအပ်တဲ့အရာညှာမလို့တော့ထင်ပါတယ်။နေရာကျင်းတဲ့ GB စီကံနေစက်ဖွဲ့ဖို့အခက်အခဲရှိမယ်။အဲအငားတီးပြားပြီးဆိုရင်ဖိရှင်ကခွန်ပြူဆိုရင်အခက်အခဲရှိမယ်။ဒါရီကကျွန်တော်အမြင်ပါတော့
မြန်မာနိုင်ငံမှာ COVID-19 ယောဂါနောက်ထပ်ကူးစက်သူတွေတိုးလာနေတာကြောင့်စုစုပေါင်းယောဂါကူးစက်ခံရသူဥယေဟာအယောက်140နီးပါးရှိသွားပြီဖြစ်ပါတယ်ရှင်ကျွန်မမိခါပါရန်ကုန်ကနေတင်ပြပို့ထားတာဖြစ်ပါတယ်